ဒီနေ့မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကတည်းကစပြီးစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေပြင်းထန်ခဲ့တာဒီကနေ့အထိဖြစ်ပါတယ်။တိုက်ပွဲတွေကြောင့်မြို့ဝါတွေမီးလောင်ပျက်စီးခဲ့တာတွေတော်တော်များများရှိသလိုအရက်သားထိခိုက်ဒေဆုံးတာတွေလည်းယာနဲ့ချီရှိနေတာလည်းဖြစ်ပါတယ်။ဒါအပြင်တိုက်ပွဲတွေကြောင့်နေရဲဆွန့်ခွာထွက်ပြေးနေရသူတွေလည်းတိမ့်နေချီရှိနေသလိုဒေသတွင်းစားနပ်ရိက္ခာနဲ့ဆေးဝါးရှားပါးတာတွေကိုလည်းရင်ဆိုင်နေကြရတာပါ။အခုလိုရခိုင်ဒေသအတွင်းမငြိမ်မသက်မှုတွေနဲ့ဒေသခံပြည်သူတွေရဲ့ကျန်းမာရေးပညာရေးစီးပွားရေးနဲ့စားဝတ်နေရေးတွေကိုထိခိုက်ပျက်စီးနေတာဟာအေးအေးခေါင်းဆောင်တွေကြောင့်ဖြစ်တယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမနေ့ကပြောတဲ့သူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပ
ါယခုချိန်မှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့မြို့ရဒေသမကဒီကြီးအေးချမ်းစွာနေထိုင်သူတွေရခိုင်ပြည်နယ်တောင်ပိုင်းရှိမြို့များကိုလည်းအပြင်းထန်တိုက်ခတ်လေရှိတာတွေ့ရပါတယ်ရခိုင်ပြည်နယ်မှာရခိုင်လူမျိုးသား90ရာခိုင်နှုန်းနေထိုင်ကြကြောင်းအေးအေးဖွဲ့ခေါင်းဆောင်များရဲ့လွတ်ရများဟာကိုလူမျိုးကိုကိုပြန်ဖြစ်စီနေသလိုဖြစ်နေတာလည်းတွေ့ရပါတယ်တံမတော်အနေနဲ့လည်းနေမီဒီသတွေပြန်နေတည်ငြိမ်အေဂျင့်စီဖို့အတွက်ဒေသခံပြည်သူများနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်စစ်ကောင်စီအနေနဲ့တကြောပြန်တိုက်ပွဲကာလတစ်လျှောက်မှာရခိုင်ပြည်နယ်ကမြို့နယ်၉ခုလောက်ကိုလက်လွတ်ဆုံးရှုံးထားရပြီးဖြစ်တယ်လို့လက်ရှိမှာလည်းအာရခတပ်တော်အေရဲ့ထိုးစစ်တွေကိုအပြင်းထန်ခုခံနေရတာလည်းဖြစ်ပါတယ်အခုလိုအချိန်မျိုးမှာစစ်ကောင်စီအနေနဲ့ဒီလိုစကားတွေကိုပြောလာတာဟာရခိုင်ပြည်သူတွေနဲ့အေအေကြားစိတ်ဝမ်းကွဲစေလိုတဲ့ရည်ရချက်နဲ့ပြောဆိုတာဖြစ်နိုင်တယ်လို့လည်းရခိုင်ဒေသခံတွေကရှုမြင်ကြပါတယ်။ဒါပေမဲ့လည်းအာရခတပ်တော်အေအေဟာရခိုင်ပြည်သူတရေလုံးလွတ်မြောက်မှုအတွက်တိုက်ခိုက်နေတာဖြစ်တယ်လို့ရခိုင်ပြည်သူတရေလုံးကယုံကြည်ထားကြတာကြောင့်အေအေအပေါ်လူထုယုံကြည်မှုကျဆင်းသွားမှာမဟုတ်ဘူးဆိုပြီးရခိုင်အရေးလေးလာတုံးသက်သူကိုထွန်းကြီးကပြောပါတယ
်။ရခိုင်ပြည်သူတွေကရခိုင်ပြည်ပြန်လေလွတ်မြောက်ရေးအတွက်ဒီဒုက္ခတွေကြုံလာမယ်ဆိုတော့ဟာကိုရခိုင်ပြည်သူတရားလုံးဟိုတိတ်ချပြီးသားဖြစ်တယ်ဒီအတွက်လည်းအစဉ်အပြင်ထားကြတယ်လို့ကျွန်တော်နားလေပဲပေါ့နော်နောက်တစ်ခုကဒီတိုက်ပွဲတွေကြောင့်ကုံစင်းနှုံးတွေတက်လာတယ်ဒီသွားတဲ့အခါတွေရှားပါလာတယ်ဆိုတော့ဟာတဲ့ဒီတိုက်ပွဲနဲ့မဆန်တဲ့အရသာပြည်သူတွေတုံးနေတဲ့ဇော့ကုံပေါက်ကုံလမ်းကြောင်းတွေကိုစစ်ကောင်စီဖက်ကနေပိုက်ဆို့ထားတယ်နောက်တစ်ခုကပန်းတွေကိုပိုက်ထားတယ်နောက်တစ်ခုကကြတော့ဒီစစ်ကောင်စီခင်းချောက်နေနေအောက်ကနေလွတ်သွားတဲ့နေရာတွေပေါ့လေအရက်ခတ်တပ်တို့ပင်ချတဲ့နေရာတွေကဝမ်ထမ်းတွေကိုတောင်းစစ်ကောင်စီကလက်စာမပေးတော့ဘူးလေဆိုတော့ဒါကရခိုင်ပြည်သူလူထုနဲ့ဟိုဒီအရက်ခတ်တပ်တို့ကြားမှာစိုက်ဝန်းကွေးစရာဘာအကြောင်းပြချင်းမှမရှိဘူးဆိုတော့စစ်ကောင်စီနဲ့ပဲဒါ direct တက်ဆိုင်နေပေါ့နော်
ပေါတော်ဒေသခံအမျိုးသမီးတူကလည်းရခိုင်ပြည်သူတွေဒုက္ခရောက်အောင်လုပ်နေတာဟာစစ်ကောင်စီသာဖြစ်တယ်လို့ပြောပါတယ်
ဒီကျွန်တော်တို့လက်ရှိကြုံရတဲ့အနေအထားကတော့လူမျိုးရခိုင်ပြည်သူတို့ခရယောင်းအောင်လုပ်နေတာကြတော့မင်းအောင်လိုက်ပြီပေါ့နော်ပြီးတော့ဒီအကောင်ကတော့သိပါတယ်ပေါ့နော်တနိုင်ငံတော့နေတဲ့တွေပေါ့နော်ဘသူပါလုပ်နေတယ်ဆိုပြီးတော့ပါဒီရခိုင်မဖြစ်ဖြစ်တခြားပြည်နယ်ရဖြစ်ဖြစ်အေးအေးဆိုလေးပေါ့နော်ဒီရခိုင်မှာကတော့ရခိုင်တွေလွတ်လပ်မှုရအောင်ပဲအေးကလုပ်နေတယ်ဆိုတော့ရခိုင်မှာအမန်ဒီရဲ့အဲ့လိုမျိုးပြည်သူတွေဒုက္ခပြနေတာနီးဒီစဉ်ကျတို့အမျိုးစစ်တဲပွဲမရှိတဲ့နေရာတွေကိုလည်းလင်းနေလာကျင်းနေတာကြတော့ဒီမင်းအောင်လိုက်တို့တက်ပေါ်တော့ဆိုတော့အလားပဲကျေရှင်ပါတခြား
လက်ရှိမှာတော့ရခိုင်ပြည်နယ်ကအေးထိန်ချုပ်နယ်မြေတွေကိုစစ်ကောင်စီကမကြာခဏဆိုသလိုလေကြောင်းကနေလာရောက်ပစ်ခတ်တာတွေရှိသလိုဒေသတွင်းကုန်စည်စီးဆင်းမှုတွေကိုပိတ်ထားတာတွေလျှက်စစ်မီးတွေဖျက်တောက်ထားတာတွေကြောင့်ဒေသခံတွေရဲ့နေစဉ်ဘဝတွေမှာအတော်အခက်ကြုံနေကြရတာပါအခုလိုဒေသခံပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေနဲ့လွတ်လပ်မှုကိုပိတ်ပင်ထားတာဟာအချုပ်ချာအာဏာကိုချုပ်ခိုင်ထားစေဖြစ်တဲ့စစ်ကောင်စီနဲ့သာတတ်ဆိုင်တယ်လို့လည်းကိုထွန်းကြီးကတုံ့တက်ပါတယ
်အမှန်ကကုန်စည်စီးဆင်းမှုနဲ့လူထုသာသာဝနေရေးဆိုတာကသူတို့ကနိုင်ငံဆိုတဲ့အယူအဆအနေနဲ့ရှိရဆိုလို့ရှိရင်ဒါကိုဖွင့်ပေးတဲ့အမှာပေါ့လေဥပမာလျှာစင်းမီးပြနေတာဆိုလို့ရှိရင်လည်း2013တုန်းကဘာလကတိကဒီစစ်ကောင်စီဘာဆုံးရှုံးလိုက်ရတဲ့နေမြေတွေအကောင်လုံးတိုက်ပွဲဖြစ်တဲ့နေရာတွေအကောင်လုံးကိုလျှာစင်းမီးတွေဖျက်ထားတယ်ဒါကလည်းနိုင်ငံရဲ့အချောက်အချာအာဏာကိုယူထားတဲ့လူတွေနဲ့ပဲဒါလိုက်ဟိုဆန်တာပါဒါကဒေါ်လာကြီးတာဖို့တဖွင့်နဲ့မဆန်ဘူးနောက်တစ်ခုကကြတော့ရခိုင်ပြည်သူလူထုအနေနဲ့အခဲအခီးတွေအကောင်လုံးကစစ်ကောင်စီဘက်ကဖန်ပြီးနေတယ်ဆိုတာပြည်သူတရားလုံးကဖိတ်ကြားပြီးသားဖြစ်တယ်ဆိုတော့ဒါနဲ့ဒီကြိုက်ကြနဲ့ပတ်သက်ပြီးတော့အရက်ကတက်တဲ့အပေါ်မှာရခိုင်ပြည်သူအနေနဲ့စိုက်ညုံညင်စရာကျွန်တော်ဒီနေ့ထိဟိုမတွေးမိသေးပါဘူ
းလက်ရှိမှာတော့ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်ကိုအေအေဘက်ကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပါတယ်ဒါပြင်ရခိုင်တောင်ပိုင်းမြို့နယ်တွေအတွက်စီရေးအရရေးပါတဲ့တန်တွဲငပလီကိုလည်းအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတန်တွဲမြို့ပေါ်နဲ့ငပလီကစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်ထားပြီးဖြစ်ပါတယ်စစ်ကောင်စီဘက်ကတော့တန်တွဲကိုအေအေလက်ထက်အပမခံနိုင်တာကြောင့်အပြင်းအထန်ခုခံနေသလိုတန်တွဲမြို့နယ်နဲ့ဆက်ဆက်နေတဲ့ဂွားနဲ့ကျင်းကလီမြို့နယ်တွေမှာစစ်အင်အားတိုးချဲ့တာတွေနဲ့ကာကင်းတွေအများအပြားတိုးချဲ့နေတာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ